မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်ဟေဇာဟာမေလာတရက်နေ့ကနေနေ့ရက်နေ့အထိတရုတ်ပြည်ကိုတွားရောက်ခဲ့ပြီးတရုတ်အစိုးရအတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ချင်ကန်းနဲ့တွေ့ဆုံခဲ့သလိုအာဆီယံဆိုင်ရာတရုတ်နိုင်ငံသားရေးဌာနအထူးကိုယ်စားလှယ်တို့နဲ့လည်းတွေ့ဆုံပြီးမြန်မာအရေးဆွေးနွေးခဲ့ကြောင်းသိရပါတယ်။အထူးကိုယ်စားလှယ်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဒုတိယပြောရေးဆိုခွင့်ရှိသူဖာဟင်ဟတ်ကဗိုလ်ထူးနေတော့ကကုလသမဂ္ဂအစအဦးမှာသတင်းတောက်တွေကိုအခုလိုပြောကြားခဲ့ပါတယ်
။ Ms. Hazer stressed that a robust international response to the ongoing crisis in Myanmar requires a unified regional effort.
မြန်မာနိုင်ငံကလက်ရှိပဋိက္ခနဲ့ပတ်သက်ပြီးနိုင်ငံတကာကတုံ့ပြန်ဆောင်ရွက်နေတာတွေကိုဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံကအကြမ်းဖက်မှုတွေရပ်တန့်ဖို့အရသာပြည်သူတွေကိုအကာအကွယ်ပေးဖို့နဲ့မြန်မာပြည်တွင်အခြေအနေတည်ငြိမ်လာဖို့ကိစ္စမှာဩဇာရှိတဲ့အိန္ဒိချင်းနိုင်ငံတွေအပါအဝင်ဒေသရင်းနိုင်ငံတွေကတစုတစည်းနဲ့ဝိုင်းဝန်းလှုပ်ဆောင်ဖို့လိုတယ်လို့အထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်ကပြောဆိုခဲ့တဲ့အကြောင်းပြောရေးဆိုခွင့်ရှိသူဖိုင်ဟတ်ကသတင်းတောက်တွေကိုပြောဆိုသွားခဲ့တာပါမြန်မာနိုင်ငံဆိုင်ရာအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းတွေ့ဆုံခဲ့တဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးချင်ကန်းဟာမြန်မာနိုင်ငံကိုမေလ2ရက်နေ့ကနေ4ရက်နေ့အထိရောက်ရှိနေပြီးအာဏာသိမ်းစစ်ကောင်စားဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်မြေမြန်မာစစ်ကောင်စားအနေနဲ့တွေ့ဆုံပါတယ်နှစ်နိုင်ငံဆက်ဆံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆွေးနွေးတယ်လို့ဆိုပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိပါဘူးအဲဒီနောက်မေလ3ရက်နေ့မှာတော့နိုင်ငံရေးမှုနဲ့ဖမ်းဆီးထားသူလူ2000ကျော်ကိုမြန်မာစစ်ကောင်စီကလွတ်ပေးခဲ့ပါတယ်ဒါအပြင်ပြီးခဲ့တဲ့ဧပြီလနောက်ဆုံးပတ်တည်းတုန်းကလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမူးဟာမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးမြန်မာရေးဖြစ်ရှင်မှုဆွေးနွေးခဲ့ပါတယ်